ဇင်ဘာဘွေခေါင်းဆောင်ဟောင်းရောဘတ်မူဂါဘီကွယ်လွန်ပြီးတဲ့နောက်ပြည်သူရဲ့ချစ်ခင်လေးစားမှုကိုမရတဲ့ကြံရစ်သူမိသားစုအခြေအနေဘယ်လိုဖြစ်လာနိုင်ပါသလဲ။မူဂါဘီမိသားစုရဲ့အိမ်ကိုအာဏာရပါတီကပိုင်ချောင်မကြခင်ကကျင်ညာလိုက်တာဟာမူဂါဘီကိုတကြိုလိုတဲ့အစိုးရရဲ့စန္ဒာကိုလက်မခံဘဲအစိုးရခေါင်းဆောင်မှုကိုလည်းဝေဖန်နေတဲ့မူဂါဘီမိသားစုဝင်တွေကိုဖိအားပေးမှုအဖြစ်အများကရှုမြင်ကြပါတယ်။သမရဂရောဟောင်းGrace Mugabe အနေနဲ့နိုင်ငံရေးအရာရောဥပဒေကြောင့်အရာပါစိန်ခေါ်ချက်အများပြားရင်ဆိုင်နေရတာပါ။အာနာပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအပြိုင်မှုတွေအကြောင်း VOA သတင်းတောက် Anita Power ကမြို့တော် Harera ကနေပြီးတော့သတင်းပေးပို့ထားပါတယ်။မသိင်္ဂီထိုက်ပြောပြမှာပါရှင်
။အသက်65နှစ်အရွယ်ဒီလအစောပိုင်းမှာကွယ်လွန်ခဲ့တဲ့ဇင်ဘာဘွေသမ္မတဟောင်း Robert Mugabe ရဲ့ချင်ရစ်သူဇနီးတဲ့သမ္မတဂရောဟောင်း Grace Mugabe ကအများမြင်မှာတော့တိတ်ခါရှိတဲ့တာဝန်ချေတဲ့မုတ်ဆုံးမတယောက်လို့ရှုမြင်ရပါတယ်။မူဂါဘီရဲ့ကျွင့်ကြံရုပ်လောင်းကိုတကြိုမဲ့ကိစ္စနဲ့ပတ်သက်ပြီးမူဂါဘီမိသားစုနဲ့အစိုးရကြားညှိနှိုင်းမှုကအဆင်မပြေဖြစ်နေချိန်မှာပဲတမရဂရောရဲ့လူတွေမသိသေးတဲ့အတွင်းရေးကိစ္စတွေလည်းပေါက်ကြားထွက်လာပါတယ်။ဒီအခြေတင်ကိစ္စက Grace Mugabe နဲ့မိသားစုအတွက်တော့ဇင်ဘာဘွေရဲ့ရှုပ်ထွေးလှတဲ့အနာလွန်ဆွဲမှုတွေရဲ့အထွတ်အထိပ်ကိုရောက်ရှိသွားစေပါတယ်။မကျန်းမမာဖြစ်နေတဲ့မူဂါဘီကငယ်ရွယ်တဲ့ဇနီးတွေကိုသူ့အရက်အရာဆက်ခံစည်းလို့တဲ့ဆိုတဲ့ခံမှန်ပြောဆိုချက်တွေထွက်ပေါ်လာတဲ့2019ခုနှစ်မှာတင်းမာမှုတွေဖြစ်ခဲ့တာလို့ဟရီရာအခြေဆိုင်အုပ်ချုပ်ရေးဆိုင်ရာအချံပေးဒဲရက်မာတီဆက်ကပြောပါတယ်။ဒီလိုတင်းမာတဲ့အခြေအနေမှာပဲဂရစ်မူဂါဘီရဲ့ဖိအားပေးမှုကြောင့်သမရမူဂါဘီကဒုတိယသမရအီမန်ဆန်မနန်ဂါကွာကိုရရုကထုတ်ပယ်ပြစ်လိုက်တယ်လို့ဆွဆွဲချက်လဲထွက်လာခဲ့တာပါ။အဲ့ဒီနောက်သတင်းသုံးပတ်ကြာမှာပဲမူဂါဘီနှုတ်ထွက်ရေးဖိအားပေးဖို့မနန်ဂါကွာကစစ်တပ်ကိုတုံးခဲ့ပါတယ်။အနာလွှဲပြောင်းရေးဟာဆန္ဒအလျောက်နဲ့ငြိမ်ငြိမ်ချမ်းချမ်းရှိခဲ့ပါတယ်လို့ပုံဖော်ဖို့ကမနန်ဂါကွာအတွက်သိက္ခာအရေးကြီးခဲ့တယ်လို့လဲမာတီဆက်ကပြောပါတယ်။မနန်ကာကွာရဲ့တရားဝင်ဖြစ်မှုကိုအထည်နာစီမဲ့စစ်အာဏာသိမ်းမှုဆိုတာမျိုးသုံးနှုန်းတာကိုမူဂါဘီကိုယ်တိုင်ကလက်မခံခဲ့ပါဘူး။အခုတော့မူဂါဘီကွယ်လွန်ခဲ့ပြီးနောက်မှာတော့မနန်ကာကွာနဲ့ Grace Mugabe ကြားပိုပြီးတင်းတင်းမာမာဖြစ်လာခဲ့တာလို့မတ်တီဆက်ကပြောပါတယ်
။ She's in a very weakened position from how she was before Mugabe's death.
မူဂါဘီမဆုံးပါခင်ကနဲ့ဆိုင်တော့အခုချိန်မှာ Grace ကတိတ်ပြီးအားနေသွားတဲ့အနေထားပါမနန်ကာကွာအနေနဲ့မူဂါဘီကိုလွတ်လပ်ရေးပြည်သူ့ကကြီးအဖြစ်အဆက်ပြီးအမွှန်းတင်ဖို့တိတ်ပြီးတင့်တော်တဲ့အချိန်လည်းဖြစ်ပါတယ်အမြဲတမ်းပြဿနာရှိနေတာက Grace မူဂါဘီပါဘာဖြစ်လို့လဲဆိုတော့မနန်ကာကွာရာထူးကထုတ်ခံရတာ Grace မူဂါဘီကြောင့်လို့လူတွေကယုံကြည်ထားကြတာပါဒါပေမဲ့မူဂါဘီကိုလေးစားကြတာကြောင့်ဒီအချိန်နေကြောင်းပဲ Grace မူဂါဘီကထင်ထင်ချဲ့ခဲ့တာပါ
မူဂါဘီကိုအမျိုးသားတရေကောင်းများတုတ်တံမှတကြိုဖို့အစိုးရရဲ့စန္ဒကိုမိသားစုကဆန့်ကျင်နေပုံရပြီးမူဂါဘီရဲ့ဇာပနာအစီအစဉ်ကအကြိမ်ကြိမ်အပြောင်းအလဲဖြစ်နေတာနဲ့အတူပဲလူသည့်မခံဘဲဆွေးနွေးချက်တွေကပေါက်ကြားထွက်လာခဲ့ပါတယ်။နိုင်ငံပိုင်ဟာရဲလ်သတင်းစာကဒီသတင်းပတ်မှာပဲမူဂါဘီရဲ့ဟာရီရာဆိုင်အင်ကိုပိုင်ဆိုင်ကြောင်းဖော်ပြလိုက်ပြီးအများစုကတော့ဒါဟာမူဂါဘီမိသားစုအပေါ်ဩဇာညောင်းအောင်အနာယပါတီဘက်ကစူးစမ်းမှုအဖြစ်ရှုမြင်ကြပါတယ်။အဲ့ဒီနေ့မှာပဲမူဂါဘီရဲ့ရုပ်အလောင်းကိုမွေးရမြေကျစ်လက်ဒေသပို့မယ်အစီအစဉ်ကိုမိသားစုဘက်ကရှင်းပြချက်မရှိဘဲရုပ်သိမ်းလိုက်ပါတယ်။မူဂါဘီကိုရက်30အတွင်းတကြုံမယ်လို့မိသားစုဘက်ကလက်တလောပြောဆိုချက်ဟာဆိုရင်လေအချိန်ဆွဲထားတဲ့လုပ်ရလို့ယူဆရပါတယ်။Grace Mugabe အတွက်တော့ထွက်ခွာသွားစရာနေရာကလည်းသိပ်မရှိပါဘူး2019ခုနှစ်တုန်းကတောင်အာဖရိကမော်ဒယ်အမျိုးသမီးတဦးကိုရိုက်နှက်ခဲ့မှုဆွဲချက်နဲ့အဖမ်းခံရမယ့်အရေးကလည်းရှိပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂဘက်ကလည်းသူမကိုဒဏ်ခတ်ပိတ်ဆို့ထားတာဖြစ်ပြီးပြည်ဝင်ခွင့်လည်းပိတ်ထားပါတယ် Grace Mugabe အနေနဲ့နေရရင်းမှလည်းဥပဒေကြောင့်အရင်ဆိုင်နေရပြီးနိုင်ငံရေးရွယ်ချက်နဲ့တရားစီရင်တယ်လို့နာမည်ထွက်တဲ့ဇင်ဘာဘွေမှာဒီအမှုတွေပြန်ပေါ်လာနိုင်တယ်လို့မတ်တီဆက်ကပြောပါတယ်
။ And they are charges relating to ivory smuggling
စင်းဆွေမောင်ကူကူးမှုနဲ့ပတ်သက်တဲ့အစွဲချက်တွေရှိနေပါတယ်။မူဂါဘီမိသားစုဝင်တွေနိုင်ငံရေးမှာပါလာပြီးဆိုတာနဲ့ဒီမှုတွေကပြန်ပြီးထွက်လာမှာပါ
။ Grace Mugabe ကို VOA ကတွစ်ဆုံမီးမြန်းခွင့်တောင်းခဲ့ပြီးမဲ့လေမိသားစုဘက်ကတစုံတရာမတုံ့ပြန်ခဲ့ပါဘူးရှင်။